Burmese.
မင်္ဂလာညနေခင်းပါရှင်။2019ခုနှစ်ဧပြီလ8ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေနားဆင်နိုင်ပါလို့ရှင်။ကျွန်မခွာညိုပါရှင်။အခုညနေခင်းအစီအစဉ်တွေတာဝန်ယူရမယ်
။ကျွန်မကတော့ဆူမြတ်မမ။အမေရိကန်ပြည်ထောင်စုအမေမေလုံခြုံရေးဝန်ကြီးဟာယာရုကနေတာဝန်ယူပြီး16လကြာမှနှုတ်ထွက်သွားပါပြီ။မြန်မာနိုင်ငံကလိုယုံကြည်ရတဲ့ရိုဟင်ဂျာ38ယောက်ကိုမလေးရှားနိုင်ငံမြောက်ပိုင်းကကမ်းခြေတစ်ခုပေါ်မှာတွေ့ရတဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကပြောပါရတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရရနိုင်တဲ့ခြေညာပေးပါမယ်ရှင်
။ညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့မနက်ဖြန်မှာကျင်းပမဲ့အစ္စရေးလွှတ်တော်ရွေးကောက်ပွဲမှာလက်ရှိဝင်ကြီးချုပ်နဲ့ကာကွယ်ရေးဝင်ကြီးချုပ်ဟောင်းတို့အကြိတ်အနယ်ရှင်ပြိုင်ကြရမယ့်သဘောရှိပါတယ်
။ Israel has been blessed to have many friends who sat in the Oval Office.But Israel has never had a better friend than you.
ဝင်ကြီးချုပ်နတန်ယာဟုကရွေးကောက်ပွဲမဲဆွဲချိန်သူနဲ့ကမ္ဘာကောင်ဆောင်တွေအနီးကပ်ဆက်ဆံရေးရှိတဲ့အကြောင်းပြောပြပြီးတော့မဲဆွဲခဲ့တဲ့အကြောင်းကိုကြားကြရတာပါ။နိုင်ငံတကာသတင်းတွေပြီးနားဆင်ရပါမယ်ရှင်။မြန်မာပြည်ဆိုင်ရာသတင်းတော်တွေမှာတော့တောင်တကုန်းမှာတစ်နှစ်အတွင်းအပီးဆောက်လုံးမဲ့စုအသက်မွေးဝမ်းကြောင်းအတက်တင်သိပ်ပံမှာအခမဲ့အသက်မွေးဝမ်းကြောင်းပညာတွေသင်ယူနိုင်တယ်လို့အလောက်ကိုင်းကိုပါရှာဖွေပေးမယ်လို့ဆိုပါတယ်။ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတဦးတရားမဝင်ငွေတွေတည်ဆောင်လာမှုနဲ့အဖမ်းခံရပါတယ်။ဒီလိုသတင်းတော်တွေနဲ့အတူနောက်ပိုင်းမှာတကြံတေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်။အမေရိကန်ပြည်ထောင်စုအမိမြေလုံခြုံရေးဝန်ကြီးကဲစတန်နယ်ဆန်ဟာယာရုတာဝန်ယူပြီး16လကြာမှယာရုကနေနှုတ်ထွက်သွားပါပြီ။အမိမြေလုံခြုံရေးဌာနကိုပြုပြင်ပြောင်းလဲတဲ့နေရာမှာတိုးတက်မှုတွေရှိနေပေမဲ့သူယာရုကနေဖယ်ပေးဖို့အချိန်ကြာပြီလို့ဆုံးဖြတ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကိုပေးပို့တဲ့စာထဲမှာဝန်ကြီးနယ်ဆန်ကပြောကြားထားပါတယ်။မက္ကဆီကိုနယ်ဆက်ကနေဝင်လာနေတဲ့နိုင်ငံပြောင်းအခြေချသူတွေကိုတားဆီးရေးအင်ဘူရိုရဲ့ဖိအားနဲ့နိုင်ငံပြောင်းဝင်လာတဲ့တရားမဝင်မိသားစုတွေအပေါ်ကင်တွယ်ပုံနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေချိန်မှာအခုလိုနှုတ်ထွက်သွားတာဖြစ်ပါတယ်။သူဘာကြောင့်နှုတ်ထွက်ရတယ်လဲဆိုတာကိုဝင်ကြီးနီယယ်ဆန်ကမပြောပေမဲ့သူ့နေရာယူမဲ့ဝင်ကြီးသစ်အနေနဲ့အမေရိကန်နယ်ဆက်တွေကိုအပြေအဝလုံခြုံစေမဲ့ဥပဒေတွေပြင်ဆင်တဲ့နေရာမှာလွှတ်တော်နဲ့တရားရုံးတွေရဲ့ထောက်ခံမှုတွေကိုရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနှုတ်ထွက်စာမှာရေးသားထားပါတယ်။သူနောက်ဆုံးအလုံးလုံးမဲ့ရက်ကဗုဒ္ဓဟူးနေ့ဖြစ်တယ်ဆိုတာကိုလည်း Twitter လူမှုကွန်ရက်ပေါ်မှာအသိပေးပါတယ်။အမေရိကတိုက်လေပိုင်းနိုင်ငံတွေကနေနိုင်ငံပြောင်းအခြေချဖို့ကြိုးစားသူတိမ့်နဲ့ချီမက္ဆီကိုနယ်ဆက်ကနေဝင်ရောက်လာနေတဲ့အပေါ်သမ္မတထရမ့်ကအတော်လေးမချေမနှက်ဖြစ်နေကြောင်းထုတ်ဖော်ပြောဆိုနေတာပါအမေရိကန်မှာနိုင်ငံပြောင်းသူတွေအတွက်နေရာမရှိတော့ဘူးလို့တနင်္ဂနွေနေ့ကပဲ Twitter ပေါ်မှာဇက်တိုက်ရေးသားတင်ခဲ့ပါသေးတယ်တရားမဝင်ဝင်ရောက်လာသူအရေးအတွက်ရောကြသွားအောင်ပြက်ပြက်တတမလုပ်ဘူးဆိုပြီးတော့အမိမြေလုံခြုံရေးဝန်ကြီး Kirsten Nielsen ကိုသမ္မတထရမ့်ကအကြိမ်ကြိမ်အော်ဟစ်ချိန်ပေါင်းခဲ့တယ်လို့အင်ပြီးတော့သတင်းရက်ကွက်ကပြောပါတယ်တချိန်တည်းမှာပဲဒီ American တဲကိုဝင်လာတဲ့တရားမဝင်မိသားစုဝင်တွေကခလီးငယ်တွေနဲ့မိဘတွေခွဲထားတဲ့မူဝါဒကြောင့်ဝန်ကြီး Nielsen အကြီးအကျယ်ဝေဖန်ခံနေရတာပါသမ္မတရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေဟာရက်ဆက်ပြီးတော့နေဆက်ကလူသားချင်းစာနာစရာအခြေအနေတွေကိုပို့ပြီးဆိုးစေတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဝေဖန်ခဲ့ပါတယ်
။လိဗျားနိုင်ငံမှာရက်သားတွေနဲ့တန်းရရတဲ့သူတွေကိုဘေးလွတ်ရာကိုကယ်ထုတ်နိုင်ဖို့အတွက် Tripoli မြို့စင်ကြေဘုံရက်ဒေသတွေမှာနှစ်နာရီခွဲကြာအပြည့်ရက်ဖို့အတွက်ကုလသမဂ္ဂကရေးပေါ်ပန်ကြားလိုက်ပါတယ်။ဗိုလ်ချုပ်ကြီးခလီဖာ Haftar ကိုတစ္ဆာခံတဲ့တပ်တွေကမြို့တော် Tripoli ကိုသိမ်းယူနိုင်ဖို့ထိုးစစ်ဆင်နေတဲ့အချိန်မှာပဲကုလသမဂ္ဂဘက်ကအခုလိုပန်ကြားလိုက်တာဖြစ်ပါတယ်။ဝေဒိုဂျီဟက်ထရရဲ့လောက်ရက်ကအာနာသိန်းဖို့ကြိုးပမ်းမှုဖြစ်တယ်လို့ကုလသမဂ္ဂကျော်တော်နောက်ခံပေးထားတဲ့ဝန်ကြီးချုပ်ဖိုင်ယက်ဆာရက်ကပြောကြားလိုက်ပါတယ်ဟက်ထရနဲ့သူ့ရဲ့တပ်ဖွဲ့တွေဟာထရီပိုလီမြို့စင်ကြေဘုံဒေသတွေမှာခြေကုပ်ယူလာနိုင်တဲ့ပုံတွေ့ရပေမဲ့လေပြားဆွေရတပ်တွေဘက်ကလည်းသူတို့ကိုပြန်တိုက်ဖို့ပြင်ဆင်နေတယ်လို့ဝန်ကြီးချုပ်ဆာရက်ကပြောပါတယ်လေပြားနိုင်ငံမှာရှိတဲ့ကုလသမဂ္ဂမစ်ရှင်အဖွဲ့ကတော့အဲ့နေရာတဝိုက်မှာရှိနေတဲ့တပ်ဖွဲ့တွေအားလုံးအနေနဲ့လူသားချင်းစာနာတဲ့အနေနဲ့နှစ်နာရီခွဲကြာအပြစ်ခတ်ရဆဲရေးကိုလေးစားကြဖို့ကိုတိုက်တွန်းလိုက်ပါတယ်နောက်ပါအပြန်လန်တိုက်ခိုက်တာတွေဖြစ်လာနိုင်တဲ့အတွက်လဲကုလသမဂ္ဂကတော့သူတို့ရဲ့တပ်ဖွဲ့တွေကို Tripoli မြို့ကရုတ်သိမ်းခဲ့ပါတယ်။လေပြားနိုင်ငံရဲ့မြေပြင်လုံခြုံရေးအခြေအနေကပို့ပြီးတော့ရှုပ်ထွေးပြီးတော့ခမရခတ်လာနေတယ်လို့အာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီး Thomas Walhauser ကပြောပါတယ်။အမေရိကန်ကတော့တန်တမာရေးလုပ်ငန်းတွေတံပြန်အကြမ်းဖက်နေနေတဲ့ဒေသရင်းလုံခြုံရေးတိုးတက်အောင်ထောက်ကူပေးဖို့အတွက်တပ်ဖွဲ့ဝင်အနည်းငယ်ကိုလေပြားနိုင်ငံထဲမှာထားရှိထားပါတယ်ခင်ဗျာ။
ရဝမ်ဒါနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုဖြစ်ပွားခဲ့တာ25နှစ်ပြည့်နှစ်ပတ်လည်ခမ်းနားမှာအခုလိုအဖြစ်မျိုးထပ်မဖြစ်စေရဖို့အတွက်သမ္မတပေါ်ကာဂါမီကကတိပြုခဲ့ပါတယ်။ကျူးလွန်ခဲ့သူတွေကိုခွင့်လွှတ်ဖို့ကြိုးစားတဲ့တစ်ချိန်တည်းမှာဖြစ်ခဲ့တဲ့ဖြစ်ရပ်ကြီးကိုမေ့ပြစ်လို့မရဘူးလို့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ခမ်းနားမှာသမ္မတကာဂါမီပြောကြားခဲ့တာပါ။လူမျိုးတုံးတပ်ဖြတ်ခံခဲ့ရသူ2,000+လောက်ကိုမြှုပ်နှံထားတဲ့ကီဂါလီအမတ်တရနေရာမှာမိထွန်းညှိပြီးလွမ်းသူပန်းခွေတွေချကအထိမ့်မတ်ခန္ဓာကိုစတင်ခဲ့တာပါရပ်ပေါင်း100လောက်လောင်ကျွမ်းနေမဲ့အမတ်တရမိတိုင်အတွက်မိတော့ကိုရဝမ်ဒါလူငယ်လေးတွေကဖျောင်းတိုင်တဲ့အဆင်ဆင်လက်ဆင်ကမ်းပြီးတော့သမရကာဂါမီကိုမိကူးပေးခဲ့ပါတယ်လူမျိုးတုံးတပ်ဖြတ်မှုနှစ်ပတ်လည်အဖြစ်အမဟိုရိုအာကစားအမျိုးသားအာကစားကွင်းကြီးစီကိုအမတ်တရလမ်းလျှောက်ပွဲမှာလဲတမရအပါဝင်လူပေါင်းထောင်တောင်းချီပါဝင်ခဲ့ပါတယ်။အာကစားကွင်းကြီးထဲမှာညပိုင်းကျင်းပတဲ့ဖျောင်းနိုင်ထွန်းအောင်မေပွဲကိုလူပေါင်း2,000+ကျော်စုဝေးတက်ရောက်ခဲ့ကြပါတယ်။1994ခုနှစ်ဧပြီလတုန်းကဟူတူလူမျိုးတမရစီးလာတဲ့လေရင်ပြစ်ချခံခဲ့ရပြီးတဲ့နောက်ဒါဟာလူနည်းစုတွတ်စီလူမျိုးတွေရဲ့လက်ချက်ဖြစ်တယ်လို့ဆိုပြီးအစွန်းရောက်ဟူတူတွေရဲ့တုတ်တင်တပ်ဖြတ်မှုစတင်ခဲ့တာပါရပ်ပေါင်း100လောက်အတွင်းမှာပဲဟူတူအစွန်းရောက်တွေရဲ့လက်ချက်နဲ့တွတ်စီလူမျိုးတွေအပြင်အလဲအလှယ်သဘောထားရှိတဲ့ဟူတူလူမျိုးစုစုပေါင်း800,000+လောက်တည်ဆုံခဲ့ရပါတယ
်ယူကန်နာနိုင်ငံကမျိုးသားဥယျာဉ်ကြီးထဲမှာတနတ်သမားတွေရဲ့ပြန်ပြေးဆွဲတာကိုခံရရတဲ့အမေရိကန်မျိုးသမီးနဲ့သူ့ရဲ့ယဉ်မောင်းတို့ကိုလုံခြုံရေးတပ်ဖွဲ့တွေကကယ်တင်လိုက်ပြီးတဲ့နောက်မှာယူကန်နာနိုင်ငံဟာလာရောက်လည်ပတ်ဖို့အတွက်ဘေကင်းလုံခြုံတဲ့နိုင်ငံဖြစ်တယ်ဆိုပြီးတော့ယူကန်နာသမ္မတရိုအီမူဆာဗီနီကဒီကနေ့မှထပ်ပြီးတော့အမခံလိုက်ပါတယ်ကျွန်တော်တို့အနေနဲ့လက်ဆုပ်စာရှိတဲ့ပြည်မှုကျူးလွန်သူတွေကိုနှိမ်သိမ်းတော့မှာဖြစ်တယ်လို့သူက Twitter ကနေရေးပါတယ်ဒါမဲ့လည်းယူကန်နာနိုင်ငံဟာဘေကင်းလုံခြုံပြီးကျွန်တော်တို့ရဲ့အမျိုးသားဥယျာဉ်ကြီးတွေရဲ့လုံခြုံရေးကိုဆက်ပြီးတိုးတက်သွားအောင်လုပ်သွားမယ်ဆိုတာကိုတိုင်းပြည်ကိုရောယူကန်နာနိုင်ငံကိုလာတဲ့ကမ္ဘာလက်ခီးသွားတွေကိုရောသူ့အနေနဲ့ထပ်ပြီးတော့အမခံလို့ကြောင်းလဲပြောကြားလိုက်ပါတယ်အမည်မသိတဲ့တနတ်သမား၄ယောက်ကခင်မလီဆူအန်ရီကော့နဲ့သူမရဲ့ယင်မောင်ယွန်ဖောမရန်စ်တို့ကို Queen Elizabeth အမျိုးသားဥယျာဉ်ကြီးအတွင်းမှာပြီးခဲ့တဲ့သတင်းပတ်ကပြန်ပြီးဆွဲသွားခဲ့တာဖြစ်ပါတယ်တနတ်သမားတွေရဲ့လူရတာကိုခံရပြီးအဖမ်းမခံခဲ့ရတဲ့တကြီးရွယ်ကိုဇနီးမောင်နှံအုပ်ကဒီအမျိုးသားဥယျာဉ်ကြီးရဲ့လုံခြုံရေးတွေကိုဒီပြန်ပြီးဆွဲမှုနဲ့ပတ်သက်ပြီးတော့အကြောင်းကြားခဲ့ပါတယ်ပြန်ပြီးဆွဲမှုကိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနယ်စပ်နာကအီရှာရှာအပိုင်းမှာဖြစ်သွားခဲ့တာဖြစ်ပါတယ်လုံခြုံရေးတပ်ဖွဲ့တွေကကယ်တင်ခဲ့ပြီးတဲ့နောက်အန်ဒီကော့နဲ့မရန်ချိုနှစ်ဦးဟာဘေကင်းလုံခြုံပြီးတော့ကျန်းမာစွာနဲ့ရှိနေတယ်လို့ယူကန်နာရဲတပ်ဖွဲ့ကတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်မြန်မာဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံကလို့ယုံကြည်ရတဲ့ရိုဟင်ဂျာ38ယောက်ကိုမလေးရှားနိုင်ငံမြောက်ပိုင်းကကမ်းခြေတစ်ခုပေါ်မှာတွေ့ရှိတဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကပြောကြားခဲ့ပါတယ်။ဒီနေ့တနင်္လာနေ့မနေ့အစောပိုင်းကပင်လယ်ကမ်းခြေကိုရောက်ရှိလာတဲ့ရိုဟင်ဂျာအမျိုးသား38ယောက်ကိုစင်ပန်းအမ်ဖတ်မြို့မှာဖမ်းဆီးခဲ့တယ်လို့ပါလီပြည်နယ်ရဲချုပ်နော်မူရှာမိုဟာမက်ကဒီ Reuters သတင်းဌာနကိုပြောကြားခဲ့ပါတယ်။ဒီလူတွေဟာတင်မောကြီးနဲ့ထွက်လာပြီးတော့ပင်လယ်ထဲရောက်တော့မှတင်မောငယ်တွေပေါ်ပြောင်းပြီးမတူတဲ့နေရာတွေကိုလူမောင်ခိုးတွေကပို့တာဖြစ်မယ်လို့ယုံကြည်တဲ့အကြောင်းရဲချုပ်ကပြောပါတယ်။သူတို့ကိုခေါ်လာတဲ့တင်မောတွေဘယ်ကလဲဆိုတာကိုစုံစမ်းနေပြီးတော့လူမောင်ခိုးကူးတဲ့အဖွဲ့တွေပတ်သက်နေတယ်လို့ယုံတန်တရားရှိတဲ့အကြောင်းလဲရဲချုပ်နော်မူရှာကပြောပါတယ်။သူတို့အားလုံးဟာစံမာရေးကောင်းမွန်ကြပြီးတော့လူဝေမှုကြီးကြပ်ရေးတာဝန်ရှိသူတွေရဲ့လက်ကိုအခုအပ်လိုက်ပြီလို့လည်းဆိုပါတယ်။ပြီးခဲ့တဲ့လတုန်းကလည်းပါလီစ်ပြည်နယ်ကဆန်ဂိုင်းပလာဒီကမ်းခြေမှာနိုင်ငံပြောင်းအခြေချဖို့ကြိုးစားသူရိုဟင်ဂျာ35ယောက်ကိုတွေ့ရှိခဲ့တဲ့အတွက်ရေချောင်းကနေရိုဟင်ဂျာတွေကိုလူမောင်ခိုးကူးတဲ့ဖြစ်ရပ်ကြီးထပ်ဖြစ်နေပြီလားဆိုပြီးတော့အာဏာပိုင်တွေကစိုးရိမ်နေကြပါတယ်။ဒုတိယအုပ်အဖြစ်ဒီကနေ့တွေ့ရှိတဲ့ရိုဟင်ဂျာတွေကမြန်မာဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်မယ်လို့မလေးရှားတာဝန်ရှိသူတွေကယုံကြည်နေကြပါတယ်။အခုလိုနိုင်ငံပြောင်းအခြေချဖို့ကြိုးစားသူတွေကိုပို့ဆောင်ပေးတဲ့လူမောင်ခိုးတွေကိုနှိမ်နင်းခဲ့တဲ့2015ခုနှစ်နောက်ပိုင်းမှာမလေးရှားဘက်ကိုရောက်လာသူတွေကြာဆင်းသွားခဲ့ပေမယ့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဘက်ကရိုဟင်ဂျာတွေဟာမကြခင်လပိုင်းတွေကဆားလို့မလေးရှားနိုင်ငံကိုရေချောင်းကနေသွားဖို့အတွက်ပြန်လည်စူးစမ်းလာကြပုံရပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာနိုင်ငံတည်းမှာလည်းပြီးခဲ့တဲ့နိုဝင်ဘာလတုန်းကအခုလိုမျိုးနိုင်ငံပြောင်းဖို့စူးစမ်းတဲ့သူ100ကျော်ကိုဒီရန်ကုန်တိုင်းကြောက်တန်းမြို့နယ်နဲ့90ကျော်ကိုတဝက်ခရိုင်လောင်းလုံမြို့မှာဖမ်းမိခဲ့ပါတယ်။
ငွေကြေးမမှန်မကန်လုပ်မှုတွေနဲ့တရားစွဲဆိုခံထားတဲ့ဂျပန်နိုင်ငံကနစ်ဆန်ကားကုမ္ပဏီရဲ့အကြီးအကဲဟောင်းကာလော့စ်ဂေါနဲ့လုံမှုဆောင်အမေရိကန်လူမျိုး Greg Kelly တို့ကိုနစ်ဆန်ကုမ္ပဏီကထုတ်ပြန်လိုက်ပြီဖြစ်ပါတယ်။တိုကျိုဟိုတယ်မှာအလုံမှုဆောင်အစုရှယ်ယာဝင်တွေနဲ့ဒီကနေ့၃နာရီကြာအထူးစည်းဝေးလုပ်ပြီးတဲ့နောက်ဂေါနဲ့ Kelly တို့ကိုကုမ္ပဏီကထုတ်ပယ်ဖို့နစ်ဆန်အစုရှယ်ယာဝင်တွေအားလုံးကသဘောတူခဲ့ကြတာပါ။သူတို့ကိုဆွဆွဲပြောဆိုနေတာနဲ့ပတ်သက်ပြီးတော့နှစ်ယောက်လုံးကတော့ငြင်းဆိုထားပါတယ်။မဲခွဲဆုံးဖြတ်တဲ့အစည်းအဝေးမဆောက်ခင်မှာနစ်ဆန်အလုံးအမှုဆောင်ချုပ်ဟီရိုတိုစိုက်ကာဝါနဲ့အခြားအလုံးအမှုဆောင်တွေကရှယ်ယာဝန်တွေကိုဥညွတ်အယူသေးပေးပြီးတော့အလေးနက်တောင်းပန်ခဲ့ပါတယ်။ဒါပြင်အစုရှယ်ယာဝန်တွေကခေါင်းနေရာမှာပြင်သစ်ကားကုမ္ပဏီ Renault SA ရဲ့ဥက္ကဋ္ဌကိုစားထိုးခန့်အကြောင်းကိုလည်းအတည်ပြုခဲ့ကြပါတယ်။ Renault ကားကုမ္ပဏီဟာနစ်ဆန်ရဲ့အစုရှယ်ယာ 43% ခန့်နိုင်ငံကိုပိုင်ဆိုင်ထားတာဖြစ်ပါတယ်။ခေါင်းနာ 2015 ခုနှစ်အတွက်မှာနစ်ဆန်ကားကုမ္ပဏီရဲ့ကုမ္ပဏီကရတဲ့သူ့ရဲ့ဝင်ငွေ 50% ခန့်နှုန်းလောက်ကိုချော့ပြီးတော့ပြဖို့ကြံစည်ခဲ့တယ်လို့တန်ကြာရှိခဲ့တာကြောင့်ပြီးခဲ့တဲ့နှစ်မှာလာတဲ့မှာပထမဆုံးအချိန်အဖမ်းခံခဲ့ရပါတယ်။ဒါပေမဲ့ Gong ကနစ်ဆန်ကုမ္ပဏီပိုင်ခွင့်၅သန်းကိုကိုယ်ရေးကိုယ်တာသုံးဖို့အတွက်အိုမန်နိုင်ငံကအယောင်ကိုစလဲတယောက်ထံလွှဲပြောင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်ပေါ်အခြေခံပြီးတော့ပြီးခဲ့တဲ့သတင်းမှာအတွင်းမှာထပ်မံဖမ်းဆီးခဲ့ပါတယ်နော်
။တူရကီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကကျင်းပတဲ့ဒေသန္တရရွေးကောက်ပွဲအတွင်းအကြီးဆုံးအစ္စတန်ဘူမြို့ရဲ့မြို့တော်ဝန်ယာတို့နေရာရှုံးခဲ့တဲ့သမရရီဂျက်တာရဲ့အာဒိုဝါရဲ့ပါတီကမဲပြန်ရည်ဖို့တောင်းဆိုနေပါတယ်။နိုင်ငံရဲ့စီးပွားရေးနဲ့ယဉ်ကျေးမှုအချက်အချာကြတဲ့အစ္စတန်ဘူမြို့မှာအတိုက်ခံ CHP ပါတီကကပ်ပြီးတော့အနိုင်ရသွားတာဟာသမရအာဒိုဝါအတွက်အထင်အမှားကြီးဖြစ်ပါတယ်။ဒါကြောင့်အာနာယ AKP ပါတီကအစ္စတန်ဘူမှာမဲရီပြန်ရည်ဖို့လို့တောင်းဆိုနေတာဖြစ်ပါတယ်။
England FA ဘလောက်ဘောလုံးပွဲမှာတော့ Watford အတင်နိုင်ရပြီးတော့ final တက်သွားပါတယ်။ London မြို့က Wembley ခွင်းမှာမနေ့က semi final ဒုတိယအကြော်ပွဲဒုတိယပွဲကိုစားကြတာမှာ Watford က Hope ကို 3-2 နဲ့နိုင်သွားခဲ့တာဖြစ်ပါတယ်။ဒါကြောင့် final မှာတော့ Watford နဲ့ Manchester City တို့ကစားကြမှာဖြစ်ပြီးတော့မေလ18ရက်နေ့ကျရင် Wembley ခွင်းမှာပိုလူကြမှာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်။အခုနားဆင်ရမယ့်သတင်းလွှာတွေကိုတော့မနေ့ဖက်မှကျင်းပမယ့်အစ္စရေးလွှတ်တော်ရွေးကောက်ပွဲနဲ့စပါမယ်ရှင်။အစ္စရေးနိုင်ငံမှာမနေ့ဖက်အင်္ဂါနေ့ကျရင်လွှတ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေမဲပေးကြတော့မှာပါ။ဒီတစ်ကြိမ်ရွေးကောက်ပွဲမှာတင်းမာတဲ့သဘောထားရှိသူလက်ရှိဝန်ကြီးချုပ်ဘန်ဂျမင်နတ်တန်ယာဟုနဲ့သဘောထားသိပ်မတင်းမာလာတဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဘန်နီဂန်စ်တို့ကြားအကြိတ်အနဲ့ရှင်ပြိုင်ကြရမယ်အလားအလာရှိပါတယ်။ဒါပေမဲ့လည်းဘသူမှပြက်ပြက်သားသားအနိုင်ရဖို့မရှိဘဲညွန့်ပေါင်းအစိုးရဖွဲ့နိုင်ခြင်းရှိပါတယ်။ဒီရွေးကောက်ပွဲကိုဝန်ကြီးချုပ်နတ်တန်ယာဟုအပေါ်လူမှုစင်တာခံယူပွဲအဖြစ်လည်းမြင်ထားကြတာပါ။ဂျေရုဆလင်ကနေပြီးတော့လင်ဒါဂရန်စတိန်ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
Benny Gantz are blue and white party ရဲ့ခေါင်းဆောင်ဖြစ်ပြီးသူအနိုင်ရအောင်လုပ်သွားမယ်ဆိုတာမဲဆွယ်စည်းဝေးတစ်ခုအတွင်းခိုင်မာပြောသွားပါတယ
်
ဂျေရုဆလင်မြို့သားဖြစ်ဖို့ကျွန်တော်ယူမှန်းထားပါတယ်ကောင်းကြည့်နေပ
ါ Gantz ကိုထောက်ခံသူတွေတက်ကြွနေကြပြီမဲ့ Liquid Party ကဝန်ကြီးချုပ်နေတင်ညာဦးနဲ့အကြိတ်နဲ့ဖြစ်နေတယ်ဆိုတာနောက်ဆုံးထွက်ထားတဲ့လူ့ဘော်ဒါစစ်တမ်းတွေကပြနေပါတယ် Mr. နေတင်ညာဦးကတော့သူ့ရဲ့အတွေ့အကြုံအထူးသဖြင့်သမ္မတဒေါ်နယ်ထရန့်တို့ကမ္ဘာခေါင်းဆောင်တွေနဲ့အနီးကပ်ဆက်ဆံရေးရှိထားတာကိုထောက်ပြပြီးမဲဆွယ်စည်းရုံးပါတယ်
Israel has been blessed to have many friends.
Megan Sabra mya pya ne chi chi yin ni ya la Israel de taik ko kan kaung la ba. Tha mae asui do de bu kaung ne mai su myo Israel ma ma shi ba.
Iran nuclear yee tabor du sa jo ka ni thwat pho song pya kha da ne Israel bet ko lite de tacha lo yet dwe bo taik ma ja kin ga American khee sin twin hwin ji chou ni de nya hu ga Tamara Trump ko chi chu pyo su ba de. Israel yu kaup pwe a mya su ma Palestine ne yin chan yee ala ala ga adika kaisa yet phit khe bi me ဒီရွေးကောက်ပွဲကတော့အဲ့လိုမဟုတ်ဘူးလို့ Jerusalem Post သတင်းစာဆောင်မရှင် Gershon Baskin ကပြောပါတယ
် Well, I think we have to realize that there has not been
ညီငယ်လုပ်ငန်းတွေမရှိတာနှစ်တော်ကြာနေပြီဆိုတာကျွန်တော်တို့နားလည်ဖို့လိုပါတယ် Israel နဲ့ Palestine ကြား2009ခုနှစ်ကတည်းကစစ်ဆင်နေနိုင်တာမရှိတော့ပါဘူး Israel ဘက်ကကြည်ညီငယ်ကိစ္စအဓိကမဟုတ်တော့ပါဘူးPalestine ဘက်မှာညီညာရေးအတွက်လက်တွဲလို့ရမယ်လူမရှိဘူး။ဒါကြောင့်ဒီကိစ္စအရေးမပါတော့ဘူးဆိုတဲ့အပြောပေါ် Israel လူလူကြသွားကြပါတယ်
။ Mr. Gantz ရဲ့မဲဆွယ်စည်းရုံးနဲ့ကြော်ညာတချို့မှာသူကာကွယ်ရေးဦးစီးချုပ်ဘဝကဂါဇာမှာ Palestine ပြည်ရောက်တည်ခဲ့တယ်ဆိုတဲ့ပြောဆိုချက်မျိုးတွေပါပြီးသူဟာအားနည်းတဲ့လဝဲရင်းဝါဒီဆိုတဲ့ Mr. Netanyahu ရဲ့ဝေဖန်ချက်ကိုခြေပထားပါတယ်။ Palestine တွေကတော့ဒီယူကော့ပွဲပေါ်မျှော်လင့်မထားသလောက်ပဲလို့ယူကော့ပွဲစစ်တမ်းကောက်သူ Palestine လူမျိုး Khali Shikaki ကပြောပါတယ်။
On the one hand there seems to be a faint
ဖက်မှာပြောင်းလဲအတွက်မျှော်လင့်ချက်ရေးလေးရှိပုံရပါမယ်အဆုံးတနည်းမှာတော့ဘာမှထူးမှမဟုတ်ဘူးလို့ပါလက်စတိုင်းအများစုကယူဆကြပါတယ်လက်ရရိမ့်မဲ့ဖြစ်ဖြစ်ဗဟိုဝါဒီပဲဖြစ်ဖြစ်လက်ဝဲရိမ့်မဲ့ဖြစ်ဖြစ်ဘာမှမထူးပါဘူ
းတိတ်ကိုကွဲပြားလို့နဲ့ Israel မဲဆန္ဒရှင်တွေကြား Gantz အပေါ်ထောက်ခံမှုပုံများလာနေပြီမဲ့ အနိုင်ရဖို့တော့မလုံလောက်ဘူးလို့သတင်းစာအက်ဒီတာဒေးဗစ်ဟိုရိုဗစ်ကပြောပါတယ
် People think if you get more seats than the other party
ချမ်းပါတီရဲ့အမတ်နေရာပိုရရင်ရွက်ကောက်ပွဲနိုင်တယ်လို့လူတွေကထင်ကြတယ်ဒီစရင်မှာတော့ပါတီစုံညွန်မောင်းနေရှိတာကြောင့်အဲ့ဒီလိုမဟုတ်ပါဘူ
း
ညွန်မောင်းဖွင့်နိုင်သူကရွက်ကောက်ပွဲနိုင်တာပါပဲဂတ်စ်နဲ့လစ်ပစ်နဲ့သူ့ရဲ့ blue and white ညွန်မောင်းပါတီကအဲ့ဒီလိုလုံနိုင်မဲ့ပုံမရှိပါဘူ
းမစ္စတာနီဒန်ယာဟူဘက်ကတော့လွန်ခဲ့တဲ့12နှစ်ကာလမှာသူလုပ်ခဲ့တယ်လို့သူသားလေးရင်နိုင်ငံရေးအတွေ့အကြုံနဲ့အင်အားရှိသူဖြစ်တယ်ဆိုပြီးလူလူကိုဆွဲဆောင်စီရင်ဖို့ရည်ရွယ်ထားပါတယ်ခင်ဗျာ
သရရှိမှာဗျာပြောင်းလဲရမယ်ဆိုတဲ့ကြေကြော်တာနဲ့လူလူရဲ့တခဲနဲ့ရွေးကောက်ခံခဲ့ရတဲ့ NLD အစိုးရအာဏာရလာခဲ့တာအခုဧပြီလမှာဆိုရင်တော့၃နှစ်တင်းတင်းပြည့်ပါပြီ၃နှစ်တာအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့အခုလာမယ့်အင်္ဂါနေ့ညဒရက်လီလိုက်အစည်းအဝေးမှာသုံးသပ်အကဲဖြတ်ကြရအောင်ပါဒါအပြင်ဒီ NLD ပါတီနဲ့ပတ်သက်လို့လူလူရဲ့မျှော်လင့်ချက်လူလူရဲ့ထောက်ခံချက်အရင်ကတည်းကဆိုရင်ပိုပြီးတော့အားကောင်းလာသလားကျဆင်းလာသလားသရရှင်တွေအမြင်ကိုလည်းသိကြပါတယ်ပါဝင်ဆွေးနွေးမိများလူသူတွေ VOA မြန်မာပိုင်းထံကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်မိကွန်းကိုစာနဲ့ဖြစ်စေတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က12923823554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်သောရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
မနက်ပိုင်းအင်ကာညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှည့်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်အခုတော့ဒီကနေ့ကျင်းပတဲ့စုအသက်မွေးဝမ်းကြောင်းသိပ္ပံပဋိဌာခန္ဓာဘက်ကိုအလှည့်ပေးပါမယ်ရှင်လူငယ်တွေအတွက်အသက်မွေးဝမ်းကြောင်းပညာရပ်တွေကိုအခမဲ့တင်ကြားပေးပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုတစ်ဖက်တစ်လမ်းကနေကူညီပံ့ပိုးနိုင်ဖို့စုအသက်မွေးဝမ်းကြောင်းသိပ္ပံကြောင်းကိုတောင်တကုံမြို့နယ်မှာတည်ဆောက်တော့မှာဖြစ်ပါတယ်ဝူရီဟီမန်ကိုရီးယားကုမ္ပဏီနဲ့ကိုရီးယားမြန်မာဆိုရှယ်အင်တာပရိုက်စ်တို့ရဲ့အကူအညီနဲ့စုအသက်မွေးဝမ်းကြောင်းသိပ္ပံအစအဦးတည်ဆောက်ဖို့နားလည်မှုစာကြွန်လွှာလက်မှတ်ရေးထိုးပွဲနဲ့အတူမြေတန့်ဆင်ခြင်းပနက်တင်အခမ်းအနားကိုတနင်္ဂနွေနေ့ကကျင်းပခဲ့တာပါကိုရိုင်းသွားရောက်သတင်းယူထားတဲ့မတ်မေခသတင်းပေးပို့ထားပါတယ်ရှင
်စုအသက်မွေးဝမ်းကြောင်းသိပ္ပံတည်ဆောက်ဖို့အတွက်ကိုရီးယားနိုင်ငံဝူရီဟီမန်ကုမ္ပဏီကလှူဒါန်းတာဖြစ်ပြီးတည်ဆောက်ကာလ12လကြာမြင့်မယ်လို့ကနဦးခန့်မှန်းထားပါတယ်ကျောင်းဆောင်လုပ်ပြီးသွားရင်တော့နှစ်စဉ်ကျောင်းသား600နီးပါးမွေးထုတ်နိုင်ဖို့မျှော်လင့်ထားတယ်လို့တနင်္ဂနွေနေ့ကကျင်းပတဲ့ကျောင်းတည်ဆောက်ရေးနားလည်မှုစာကြုံလွှာလက်မှတ်ရေးထိုးပွဲနဲ့မြေတန့်ဆင်ခြင်းပနက်တင်အခမ်းအနားမှာတာဝန်ရှိသူတွေကပြောဆိုသွားတာပါနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွမ်းကျင်လှုပ်သားတွေလိုအပ်တာကြောင့်ဒီလိုကျွမ်းကျင်လှုပ်သားတွေမွေးထုတ်ပေးနိုင်ဖို့ကိုရီးယားနိုင်ငံအနေနဲ့ကူညီပေးနေတာဖြစ်တယ်လို့ကိုရီးယားတမ်မကြီးယီဆန်ဟွာကဆိုပါတယ
် mentioned in my opening remarks that Korea has been doing a lot of development assistance programs for Myanmar
သူတို့ပြည်ပညာရေးနဲ့တမွေးဝမ်းကြောင်းပညာရေးဆိုင်ရာကဏ္ဍတွေမှာပါကိုရီးယားဆိုရရဲ့ဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေမှာဆရာဆရာမတွေတနန်းပေးတဲ့ကျောင်းတစ်ခုရန်ကုန်မြို့မှာတည်ဆောက်သွားဖို့ကြိုးပမ်းနေတာလည်းရှိပါတယ်။အခုကိုရီးယားပုဂ္ဂလိကကဏ္ဍတွေကနေပြီးတော့မြန်မာလူရှင်တွေနဲ့အတူတောင်တကူမှာအခုလိုလူဒန်းမှုတွေပြုရတာကိုသိရတဲ့အတွက်ကျွန်တော်အထူးပဲဝမ်းသာမိပါတယ်။ဒါဆိုရင်မြန်မာနိုင်ငံဒီမိုကရေစီတည်ဆောက်ရေးနဲ့လူမှုဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ကိုရီးယားအစိုးရရောပုဂ္ဂလိကလုပ်ငန်းတွေကပါအခိုင်အမာအားပေးကူညီတယ်ဆိုတာကိုပြသလိုက်တာပါပဲ။
အခုဆောက်လုပ်မဲ့တင်းနှံကျောင်းမှာတော့မော်တော်ယာဉ်ပြုပြင်ထိန်းသိမ်းရေးတင်းနှံ ID နည်းပညာတင်းနှံမိုဘိုင်းလက်ကင်ဖုန်းနည်းပညာဘာသာစကားတင်းနှံယဉ်ကျေးမှုတင်းနှံနဲ့အထည်ချုပ်ပညာတွေသင်ကြားပေးသွားမယ်အပြင်အလုတ်ကင်ခွင်လန်းတွေရရှိဖို့ကိုလည်းနိုင်ငံခြားလုပ်ငန်းတွေနဲ့ချိတ်ဆက်လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းတောင်တကုံလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးညီညီကတော့ပြောပါတယ်
ဒီအသက်မွေးဝမ်းပညာသိပ္ပံဘောနော်ကျွန်တော်ဒီ institute မှာတင်းနဲ့တင်းနှန်းသားတွေကိုလည်းပဲကျွန်တော်တို့နိုင်ငံသားနဲ့ချိတ်ဆက်ပြီးတော့လည်းပဲကျွန်တော်တို့အလုပ်ကြိုင်တွေရှောက်ဖွေးပေးနိုင်အောင်လည်းပဲကျွန်တော်တို့ဆောင်ရွက်သွားဖို့အစီအစဉ်တွေရှိတယ်ဆိုတဲ့အကြောင်းကိုကျွန်တော်အနေနဲ့လေးလေးနက်နက်ပြောကြားလိုပါတယ်ဗျ
။ကျောင်းဖြစ်မြောက်ရေးကော်မတီတာဝန်ခံတဦးဖြစ်တဲ့ကိုလင်းစော်မင်းကတော့ကျောင်းအနေနဲ့သက်မွေးပညာရက်တွေကိုလုပ်ငန်းဝင်ဝင်နိုင်တဲ့အထိတင်ကြားပေးနိုင်ဖို့ရည်ရထားတယ်လို့ဆိုပါတယ်
။လုပ်ရနိုင်စီရှိတဲ့ဒီတင်းနှန်းတွေပေါ့။ Productive ပညာတင်းနှန်းတွေပေါ့။ Language ဆိုရင်ကျွန်တော်တို့ကအင်္ဂလိပ်စာဒါကြာကိုရီးယားဂျပန်အစသဖြင့်ပေါ့နော်သူတို့လည်းလိုအပ်တဲ့ဓာတ်တွေပြင်မယ်ပြင်စတဲ့သက်ဆိုင်ရပေါ့နော်သူတို့လုံနဲ့ဟိုအမေငါ့ဖြစ်မဲ့တန်းတန်းတွေကိုဖြင့်ဖြင့်လင့်တင်ကြပြီးပြီးတော့ကျွန်တော်တို့သူတို့ကိုလည်းလောက်ကချပွဲပေးဖို့ကျွန်တော်တို့ကကော်မန်တာပါတယ်ဗျအားလုံးကတော့အဆင်မပြေပါဘူး
စုတမွေဝန်ကြောင့်တိတ်ပံကိုအရေးသွေးပြစ်မိတဲ့တင်းနှံကြောင့်တစ်ခုအဖြစ်လဲပတ်နိုင်မှုအတွက် NRI ပညာရေးကွန်ရက်အနေနဲ့ပြည်တွင်းပြည်ပကပညာရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးစီမံအုပ်ချုပ်သွားမယ်လို့လည်းစီစဉ်သူတွေကပြောဆိုထားပါတယ်။စုတမွေဝန်ကြောင့်တိတ်ပံတင်းနှံကြောင့်ကိုလှိုင်းတရာမှာပထမဆုံးဖွင့်လှစ်ခဲ့တာဖြစ်ပြီးအခုတောင်တကုံမှာတည်ဆောက်မဲ့တင်းနှံကြောင့်ကတော့ဒုတိယမြောက်ဖွင့်လှစ်မဲ့တင်းနှံကြောင့်ဖြစ်ပါတယ်ရှင်။
မမေခပြောပြသွားတာပါရှင်။အခုမြန်မာနိုင်ငံသားတဦးထိုင်းနိုင်ငံမှာအဖမ်းခံထားခဲ့ရတာကိုလည်းပြောပြပေးပါဦးမယ်။ဧပြီလ6ရက်နေ့ကထိုင်းနိုင်ငံအယုဒ္ဓယာမြို့ကိုသွားတဲ့အဝေးပြေးလမ်းမမှာအဝေးပြေးလမ်းစစ်ဆေးရေးထိုင်းရတပ်ဖွဲ့ဝင်တွေကတရားမဝင်ငွေကြေးသယ်ဆောင်လာတဲ့မြန်မာနိုင်ငံသားတယောက်ကိုဖမ်းဆီးခဲ့ပါတယ်။ထိုင်းဘက်ငွေ2,300,000တန်ဖိုးနဲ့ညီမျှတဲ့အိန္ဒိယရူပီငွေ4,000,000ကျော်နဲ့အတူထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေဘန်ကောက်ကိုသွားမဲ့ခရီးသည်တင်ကားပေါ်မှာအခုလိုဖမ်းဆီးခဲ့တာဖြစ်ပါတယ်။အပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေဘန်ကောက်ကိုသွားတဲ့ခရီးသည်တင်ရင်တစည်းနဲ့ပတ်သက်လို့မတင်ငါစရာပစ္စည်းတွေပါနိုင်တယ်လို့ကြိုတင်သတင်းရတာကြောင့်အယုဒ္ဓယာမြို့အဝေးပြေးလမ်းမစစ်စေးရဲတပ်ဖွဲ့ကဧပြီလ6ရက်နေ့ကခီးသည်တင်ရင်ကိုရက်တက်ရှာဖွေစစ်ဆေးခဲ့ရမှာထိုင်းဖန်ငွေနဲ့ဆို2,300,000တန်ဖိုးရှိတဲ့အိန္ဒိယနိုင်ငံသုံးရူပီငွေ19 4,250,000ပါတဲ့အပြာရောင်ခီးဆောင်အိတ်တစ်ခုကိုတွေ့ရှိခဲ့ရပါတယ်။အိတ်ပန်ရှင်ဘသူဆိုတာကိုကားပေါ်ကခီးသည်တွေကဘသူမှထုတ်မပြောတာကြောင့်မဲဆောက်ကားခိတ်ကCCTV မှတ်တမ်းတွေကိုပြန်စစ်ဆေးခိုင်းရမှာကားပေါ်မှာပါလာတဲ့မြန်မာနိုင်ငံသားတဦးဖြစ်နေတာကိုတွေ့ရတာကြောင့်ဖမ်းဆီးလိုက်ပါတယ်။မဲဆောက်မျိုးကကားဂိတ်လုံုံရေးယူထားတဲ့ဝန်ထမ်းတဦးပြောပြတာကတော
့အဲ့ဒါက CCTV ရတယ်နောက်ဆုံးအဆင့်မှာပေါ့ခွေးဝါလိုက်လို့ CCTV လိုက်ဒီကနေ့မှ CCTV ရတဖို့လမ်းမှာတဖို့ညမှာဟိုဘယ်အောင်မှဆိုလို့ရှိရင်ဒီကတော့ဝင်မှာပ
ါအခုတော့ဝင်လာနိုင်တဲ့လမ်းကြောင်းတွေကတော့မြန်မာဘက်မှာကာစီနိုလောင်းစားရုံတွေကိုဝင်ထွက်သွားလာနိုင်တဲ့ဂိတ်ပေါက်တွေအများအပြားရှိတာမို့အဲ့ဒီလမ်းတွေကလည်းဝင်လာနိုင်တယ်လို့လည်းသူကဆိုပါတယ်
။ဒါမှ6000ဝင်လို့ရတာတော့ဟိုကအဲ့ကတိနိုဂိတ်ပေါက်တွေရပါဘူးကွာ။ကျညာအချိန်မီညာအချိန်မတော်အချိန်စီးအချိန်မတော်လည်းဝင်ထွက်လို့ရတာပါ
။ထိုင်းရနာပိုင်းတွေကထုတ်ဖော်ပြောဆိုတာကတော့ကားကိုအဝေးပြေးလက်မှတ်မှာရပ်ထားပြီးမဲဆောက်ကကားဂိတ်က CCTV မှတ်တမ်းတွေကိုတောင်းယူစစ်ဆေးကြည့်တဲ့အခါမှာကျော်ဖို့အိတ်ပိုင်ရှင်ဟာကားပေါ်မှာပါလာတဲ့အသက်38နှစ်အရွယ်မြန်မာနိုင်ငံသားဖြစ်တဲ့အကြောင်းသိခဲ့ရတယ်လို့ဆိုပါတယ်။အခုလိုမျိုးနှစ်နိုင်ငံနယ်စပ်ကနေငွေကြေးတွေကိုတရားမဝင်တဲ့နည်းနဲ့တည်ဆောင်လာတဲ့ဆိုရင်ထိုင်းနိုင်ငံရဲ့ဥပဒေအရငွေမောင်းခိုးကူးမှုနဲ့ရုံးတင်တရားစွဲဆိုခံရမှာဖြစ်ပါတယ်ရှင်
။မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။အခုတော့တော်တော်ရှင်တွေအတွက်တကြံတေးသချင်းတစ်ပုတ်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ဒီနေ့အတွက်တော့အစိုးရချစ်ကောင်းရဲ့ပြုံးပန်းတွေဆင်းဆိုတဲ့သချင်းကိုရွေးချယ်ထားပါတယ်။နားဆင်ကြရအောင်ပါရှင်။
Thank you.
ိုင်ပန်းလေးများရဲ့ပြုံးမလေးတွေ
ကောင်းရဲ့ပြုံးပန်းတွေစင်းဆိုတဲ့ဒေသချင်းကိုနားဆင်ခဲ့ကြရတာပါရှင်။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့သတင်းဆောင်ပါတွေနဲ့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာသူယုံကြည်ရာစတဲ့အစီအစဉ်တွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ25 32 51နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်ရှင်။အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မောပြောပြပေးပါဦးမရှင်
။အမေရိကန်ပြည်ထောင်စုအမိမြင့်လုံခြုံရေးဝန်ကြီးခေစတန်နယ်ဆန်ဟာယာရုတာဝန်ယူပြီး16လကြာမှယာရုကနေနှုတ်ထွက်သွားပါတယ်။အမိမြင့်လုံခြုံရေးဌာနကိုပြုပြင်ပြောင်းလဲတဲ့နေရာမှာတိုးတက်မှုတွေရှိနေပေမဲ့သူယာရုကနေဖယ်ပေးဖို့အချိန်ကျပြီလို့ဆုံးဖြတ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကိုပေးပို့တဲ့စာထဲမှာဝန်ကြီးနယ်ဆန်ကပြောကြားခဲ့ပါတယ်။မက္ကဆီကိုနယ်စပ်ကနေဝင်လာနေတဲ့နိုင်ငံပြောင်းအခြေချသူတွေကိုတာစီယေအင်ဘူရိုရဲ့ဖိအားနဲ့နိုင်ငံပြောင်းဝင်လာတဲ့တရားမဝင်မိသားစုတွေအပေါ်ကင်တွယ်ပုံနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေချိန်မှာအခုလိုနှုတ်ထွက်သွားတာဖြစ်ပါတယ်။လီဗျားနိုင်ငံမှာရဲသားတွေနဲ့ဒဏ်ရာရတဲ့သူတွေကိုဘေးလွတ်ရာကိုကယ်ထုတ်နိုင်ဖို့အတွက်ထရပလီမြို့တော်စင်ဂျေဘုံနေရာတွေမှာနှစ်နှစ်ရက်ခွဲကြာအပြစ်ခတ်ရစဲထားဖို့အတွက်ကုလသမဂ္ဂကအရေးပေါ်ပန်ကြားလိုက်ပါတယ်။ဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာကိုတစ်ဆာခံတဲ့တပ်တွေကမြို့တော်ထရပိုလီကိုသိမ်းယူဖို့ထိုးစစ်ဆင်နေတဲ့အချိန်မှာပဲကုလသမဂ္ဂဘက်ကအခုလိုပန်ကြားလိုက်တာပါ။ဗိုလ်ချုပ်ကြီးဟက်ဖတာရဲ့လောက်ရက်ကအာနာသိမ်းဖို့ကြိုးပမ်းမှုဖြစ်တယ်လို့ကုလသမဂ္ဂကြောထောက်နောက်ခံပေးထားတဲ့ဝန်ကြီးချုပ်ဖာယေဆာယာကပြောပါတယ်။ယူဂန်ဒါနိုင်ငံကအမျိုးသားဥယျာဉ်ကြီးထဲမှာဒီတနတ်သမားတွေရဲ့ပြန်ပေးဆွဲတာကိုခံခဲ့ရတဲ့အမေရိကန်အမျိုးသမီးနဲ့သူ့ရဲ့ရင်မောင်းတို့ကိုလုံခြုံရေးတပ်ဖွဲ့တွေကကယ်တင်နိုင်ခဲ့ပြီးတဲ့နောက်မှာယူဂန်ဒါနိုင်ငံဟာလာရောက်လည်ပတ်ဖို့အတွက်ဘေးကင်းလုံခြုံတဲ့နိုင်ငံဖြစ်တယ်လို့ယူဂန်ဒါသမ္မတကဒီကနေ့ထပ်ပြီးတော့အာမခံခဲ့ပါတယ်။ငွေကြေးမမှန်မကန်လုပ်မှုတွေနဲ့တရားစွဲခံထားရတဲ့ဂျပန်နိုင်ငံကဒီနစ်ဆန်ကုမ္ပဏီTK Hong Carlos Go နဲ့အလုပ်အမှုဆောင် American လူမျိုး Greg Kelly တို့ကိုနစ်ဆန်ကုမ္ပဏီကနေထုတ်ပယ်လိုက်ပါပြီရှင်
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PPG Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Thank you.